ဇာသမုပ္ပါဒ်နဲ့ပတ်သက်ပြီးတော့တိတဲ့တိတိုက်တဲ့အချက်အချို့ကိုဘုန်းကြီးအနည်းငယ်ပြောလို့ပါတယ်ဗမာနိုင်ငံမှာဝိပဿနာရိပ်တာတွေအများများရှိပါတယ်ဝိပဿနာရှုနည်းဆိုပြီးတော့လည်းပဲတကြောင်တကာထာတရားတပုတ်ဆန်းဆိုတဲ့သဘောမျိုးနဲ့ကိုအယူဆကိုအကြိုက်နဲ့လိုက်ပဲစွာကိုနီးကိုဟန်နဲ့အားထုတ်ကြပါတယ်အဲ့ဒါလို့အားထုတ်ကြတာလည်းပဲမှားသလားဆိုတော့မမှားပါဘူးမြတ်စွာဘုရားကဝိပဿနာရှုနည်းကိုလူပုဂ္ဂိုလ်အချိန်နေလိုက်ပြီးတော့တင့်တော်သလိုရှုခိုင်းတဲ့သဘောတွေရှိပါတယ်ဟုတ်ကုရုတိုင်းမှာဟောတော့ငါမြတ်စွာဘုရားကဝိပဿနာရှုနည်းကိုဟောတော့မဟာတတိပဌာနာတုတ်ဆိုပြီးတော့ဟောတယ်။ကာယ ानु ပဿနာရှုနည်း၊စိတ် ानु ပဿနာရှုနည်း၊ဝေဒနာ ानु ပဿနာရှုနည်း၊ဓမ္မ ानु ပဿနာရှုနည်းဆိုပြီးတော့ရုပ်ရဲ့ဝေဒနာရဲ့ဒီစိတ်ရဲ့သင်္ခါရဆိုတဲ့ဓမ္မတွေကိုရှုခိုင်းတဲ့ရှုပုံရှုနည်း၄မျိုးကိုဟောကြပါတယ်။နောက်သားတော်ရာဟုလာကိုကြတော့ဒွါရ6ပေါက်မှာအာယတနာ6ပင်မျိုးဖြစ်နေတဲ့သကုသောတကာဏဇီဝမနဆိုတဲ့ဒွါရ6ပေါက်မှာဝိပဿနာရှုခိုင်းတယ်အာယုံ6မျိုးကိုဝိပဿနာရှုခိုင်းတယ်နောက်တခါဘာဟိယဓာရုစရိယလို့ခေါ်တဲ့ပုဂ္ဂိုလ်နဲ့မာလူကျပုဒ္ဒါဆိုတဲ့ယဟန်ကိုတော့ဒိဋ္ဌိဒိဋ္ဌမတ္တံဆိုတဲ့နည်းနဲ့ရှုခိုင်းတယ်။ဒါတော့လူချင်းတွေပုဂ္ဂိုလ်ချင်းတွေကိုလိုက်ပြီးတော့ညစွာဘုရားကလိုအပ်တယ်လို့ဒီလူကတော့ဒီတရားပေးရင်တင့်တော်မှာပဲဆိုပြီးတော့လူဇေယျလူအတွေ့အကြုံဣန္ဒြေအနုယင်ကိုကျင့်ပြီးတော့ဒီလိုဝိပဿနာရှုနည်းတွေပေးပါတယ်။အဲ့လိုပေးတဲ့အတွက်ကြောင့်မလို့တချို့ကမဟာတတိပဒါနသုတ်ပေါ်မှာခြေခံပြီးတော့ဝိပဿနာနည်းကိုလောက်ကြတယ်now လေရီဆရာတော်ဘုရားတို့မဟုတ်ဘုရားတော်ဘုရားကြီးတို့ကြတော့စသကတုတ်ဆိုတာခန္ဓာဝေနိဒာနဝေကတန်ယုတ်ပါဠိတော်မှာလည်းပါပါတယ်အဲ့ဒီစသကတုတ်ကိုအခြေခံပြီးတော့ဝိပဿနာကိုဒါနိလန်းကိုတည်ထွင်ပြီးတော့ပေးပါတယ်အဲ့လိုပေးတဲ့အခါမှာဗမာပြည်မှာဝိပဿနာရှုနည်းနှမျိုးခြုံပြီးပြောရင်နှမျိုးပဲရှိတယ်တမျိုးကပရိစ္ဆသမုပ္ပတ်ဆိုတဲ့ဒီတရားတော်ကြီးကိုအခြေခံတဲ့ဝိပဿနာကတမျိုးနောက်တမျိုးကတော့ဝိပဿနာရှုတဲ့နေရာမှာပရိစ္ဆသမုပ္ပတ်မလိုပါဘူးကဆက်ဝိုင်းမှာပါလေရတယ်ဆိုပြီးတော့ဒီလိုရှုတဲ့ရှုပုံရှုနည်းကလည်းတမျိုးပေါ့ဒါကြောင့်ဒီနေရာမှာဘုန်းကြီးတို့ကဒေသနာစဉ်အရပြောမယ်ဆိုရင်တော့ပရိစ္ဆသမုပ္ပတ်ဆက်ဝိုင်းကိုအခြေခံပြီးတော့သွားတဲ့ဝိပဿနာရှုနည်းမဟုတ်ဆရာတော်ဆိုတာဘာလဲပရိစ္ဆာသမုပ္ပါအခြေခံပြီးတော့သွားတဲ့ဝိပဿနာရှုနည်းလို့ဒီလိုမှတ်နိုင်ပါလေအဲ့ဒါဘာကြောင့်မဟုတ်ဆရာတော်ဘုရားကြီးကပရိစ္ဆာသမုပ္ပါမပါရင်ဝိပဿနာဟာအကျိုးမဖြစ်ထွန်းဘူးဆိုတဲ့သဘောကိုဘာကြောင့်ဟောရသလဲလို့ဆိုရင်တရားအထုတ်တော့မယ်ဆိုလို့ရှိရင်တဲ့မင်းတို့ဒိဋ္ဌိတွေပါနေလို့ရှိရင်ဒိဋ္ဌိခံနေလို့ရှိရင်ပုသူတော့ရတယ်မက်မရဘူးဘာရမဉ္ဇဉ်ပုံဉ္ဇဉ်ကိုဒိဋ္ဌိမပြုတ်ပဲနဲ့ဝိပဿနာရှုလို့မရဘူးအဲ့ဒီစကားဟာစာတွေကိုကြီးပဲလေ့လာနေတဲ့လူတွေဖို့မှာအဓိပ္ပာယ်နဲ့နည်းကြောင်သိကြမှာသိတော်လည်းပဲမိမိကိုယ်တိုင်မဉ္ဇဉ်ပုံဉ္ဇဉ်ရောက်အောင်အထုတ်မယ်ဆိုတဲ့လူတွေအတွက်ကတော့ဒါဒီစကားဟာသွေးထွက်အောင်မှန်တဲ့စကားပဲဆိုတာကိုလူတိုင်းလက်ခံရတယ်ဒိဋ္ဌိမပြုတ်လို့ချင်းမကြတာကြီးမှာဒိဋ္ဌိခံနေလို့ကတော့အဲ့မှာဂျွန်းပြန်နေပြီဒါမှမရကိုမရဘူးအဲ့ဒါကြောင့်မလို့ဆရာတော်ကြီးကမင်းတို့ဝိပဿနာမလုပ်ခင်ဒိဋ္ဌိအရင်ဖြုတ်ဝိပဿနာမလုပ်ခင်ဒိဋ္ဌိအရင်ဖြုတ်အဲ့ဒီဒိဋ္ဌိကိုဖြုတ်ခြင်းတပတ်ဆိုရင်မင်းတို့ပရိစ္ဆသမုပ္ပါဒ်ကိုနားလည်အောင်လုပ်ဦးပရိစ္ဆသမုပ္ပါဒ်နားမလည်ဘဲနဲ့ဒိဋ္ဌိဘယ်တော့မှမပြုတ်ဘူးပေါ့နော်ပရိစ္ဆသမုပ္ပါဒ်နားမလည်ရင်ဒိဋ္ဌိမပြုတ်ဘူးအဲ့တော့မနေ့ကမိဂုံးတွေကိုကြည့်မယ်ဆိုရင်လည်းပဲပရိစ္ဆသမုပ္ပါဒ်ကိုနားမလည်လို့ဒိဋ္ဌိတန်ပါတဲ့မိဂုံးတွေကြီးပဲဖြစ်နေတာတွေ့ရတယ်နော်အဲ့တော့ဘုန်းကြီးပြောတယ်နောက်ပရိစ္ဆာသမုပ္ပါနားလဲရင်ဒီမိကုံးအပြေရလိမ့်မယ်အပြေရလိမ့်မယ်ဆိုပြီးဘုန်းကြီးဒီလိုပဲထားပြခဲ့ပါတယ်အဲ့တော့ဒီနေရာမှာမြတ်စွာဘုရားများဘယ်လိုလုပ်ခဲ့လို့လဲဒီဆရာတော်ကြီးတွေကပရိစ္ဆာသမုပ္ပါကိုဒီလောက်တောင်ရှေ့တန်းတင်လာတာမြတ်စွာဘုရားဖျားပြစ်တဲ့အချိန်ကပ ရိစ္ဆာသမုပ္ပါကမယအရေးထားပြီးတော့ဒီလိုလောက်ခဲ့သလားလို့ဆိုတဲ့ဟာသိဖို့မလိုဘူးလားအဲ့တော့မဟာဒီမှာမဟာဗုဒ္ဓဝင်ကျမ်းပေါ်အခုဒီတိပိဋကဆရာတော်ကြီးရေးတဲ့မဟာဗုဒ္ဓဝင်ကျမ်းဒုတိယတွဲမှာဒါကိုလေ့လာကြည့်ပါလေ့လာကြည့်လို့ရှိရင်မြတ်စွာဘုရားကပထမအာနာပါနကိုအားထုတ်တယ်သမထပါလဲလားသမထအာနာပါနကိုအားထုတ်တယ်ဘယ်လောက်တောင်အားထုတ်လဲဆိုတော့အပ္ပနာဇံဆိုတဲ့တတိယအောင်အားထုတ်တယ်ဇံတတိယအောင်အားထုတ်ပြီးတော့မှဝိပဿနာကိုကူးတယ်ဝိပဿနာကိုကူးတယ်နော်အဲ့ဒါလိုကူးလိုက်တဲ့အခါကျတော့အဲ့ဒီရှုပုံရှုနည်းကိုမဟာဝစီရဝိပဿနာလို့ဘာလို့ခေါ်လဲမဟာဝစီရဝိပဿနာလို့ခေါ်တယ်အဲ့ဒီဝိပဿနာရှုလိုက်တာအဲ့ဒီဘုရားဖြစ်မဲ့နေ့မှာသူကအဋ္ဌိဌံပြုလိုက်တယ်ဒီကနေ့ဘုရားမဖြစ်အသေးခံသွားမယ်ဒီနေရာလုံးဝမထဘူးဆိုပြီးအပရဇိတငါ့ကိုဘယ်ရန်သူမှမနိုင်ရဘူးငါသီတာလင်ရန်သူအလုံးမန်အလုံးရန်အလုံးကိုနိုင်ရမယ်ဆိုပြီးတော့မဆုံးမနစ်တော့အဋိဋ္ဌံနဲ့အဲ့ဒါလိုဖွဲ့ထက်ဝဲထက်ဝဲဖွဲ့ခွေထိုင်နေတော်မူတာကိုအပရဇိတလို့ခေါ်အပရဇိတဆိုတာပလင်ကိုပြောတာမဟုတ်ဘူးထိုင်ပုံထိုင်နေဒီအဋိဋ္ဌံနဲ့ထိုင်တဲ့သဘောကိုပါခေါ်တာလေအပရဇိတလို့ခေါ်တာထဘူးကွာဟုတ်လားအသက်ထက်ထက်မထဘူးဟုတ်လားအဲ့ဒါလိုတတိရှိရှိရဲရဲတင်းတင်းဆုံးပြပြီးတော့ဒီနေ့ဘုရားမဖြစ်လို့ကတော့နေကုန်မနေဘူးဆိုပြီးအာထုတ်တာအဲ့လိုအာထုတ်ပြီးတော့ထိုင်နေတဲ့အချိန်မှာဗောဓိပင်ခြေရင်းမှာထိုင်နေတဲ့အချိန်မှာစွန့်လက်မခံဘူးစားလည်းမစားဘူးဒီလိုလောက်မှာပေါ့ဒီနေ့တော့အဲ့ဒီအချိန်မှာပဲသူဇာတာဆိုတဲ့တတိသမီးကဒီမှာလာပြီးတော့အဲ့ဒီခေတုံးကတော့သားယောက်ျားလိုချင်လို့ရှိရင်ညောင်ပင်ဆောင်နတ်မှာသားစုပန်ရတယ်ဆိုတဲ့အလေထအိန္ဒိယမှာရှိတယ်အဲ့တော့ညောင်မင်းကြီးရှေ့မှာသွားပြီးတော့ဒီနေ့နှုတ်ဇွန်းပေါ့ကနာနှုတ်ဇွန်းဆိုတော့နှုတ်ထမင်းကိုပြောတာအဲ့နှုတ်ဇွန်းကလေးချက်ပြီးတော့သူကသွားပြီးတော့ဒီနေ့ညောင်မင်းဆောင်နတ်ကိုနှုတ်ဇွန်းနဲ့ပူဇော်ပြီးတော့သူ့ကိုသားယောက်ျားလေးရသားပွားအောင်သားသိသားစုပံမယ်ဆိုပြီးတော့လှုပ်တော့ညောင်မင်းခြေရင်းမှာသွားပြီးမြေတလင်းကိုတန့်ရှင်းအောင်သွားလှုပ်ဆောင်ဆိုရဲကျွန်ကလေးကျွန်မလေးတယောက်ကိုခိုင်းလိုက်တာဟုတ်ကြတယ်ကျောင်းကျွန်မလေးကသွားတော့မြတ်စွာဘုရားဘုရားလောင်းမရှိသေးတာပေါ့အဲ့ဒီချိန်မှာညောင်မင်းမထိုင်နေတာဝါဝထိုင်နေတဲ့တွေ့ရတော့သူ့တဲ့မှာဘုရားလောင်းလို့မသိဘူးရုပ်ကစိုးလို့ထင်တာအဲ့ဒါအိမ်ပြန်ပြီးလို့အမေအမေအမေတော့ကုသိုလ်ကံထူးပြီးသားစုပိုင်ရတော့မှမဟုတ်ဘူးရုပ်ကစိုးကြီးငုတ်တုတ်ထိုင်နေတာတွေ့ခဲ့ရတော့ဗုဒ္ဓသူဘုရားလောင်းလို့သိလားမသိဘူးရုပ်ကစိုးကိုကိုရင်ပြပြီးကိုထိုင်နေပြီဟာအဲ့လိုဆိုရင်ငါရွှေခွက်နဲ့ကိုကတ်မှာတရားတရားကထက်သွားပြီပေါ့ဟာလားသူသားစုပန္နာရတော့မှပဲဆိုပြီးတော့သွားပြီးကတ်တော့ညစွာဘုရားကလည်းသုံးမကံမှုဆိုအလန်အရန်တင့်မဲ့ရောက်လာတဲ့သုံးကိုပဲမလုပ်လိုက်ဖုံးလိုက်ဖုံးပေးလိုက်ယောကဇောပဲထင်တယ်ဘာပဲဖြစ်နေစားရဖို့ကအရေးကြီးတာဘူးဗျဒီချိန်မှာအဲ့တော့ဒီချိန်မှာဒီသုံးကိုဖုံးလိုက်တယ်ဖုံးလိုက်ပြီးတော့ဒီရွှေဘွက်ကနေရင်တရားမြစ်ဆိုတာအနားမှာရှိတဲ့မြစ်တမ်းမှာသွားပြီးတော့မျောတယ်ဒီခြေလေးလက်တွေဆေးပြီးတော့အဲ့ဒီခွက်တွေပါလေးဆေးပြီးတော့ဒီနေ့ဘုရားမေ့ပြစ်မှာဆိုရင်ဒီရွှေဘွက်ဒီအောက်တို့ရေအောက်တို့စုံမသွားပါစေနဲ့ရေအထက်ကိုဆန်တက်သွားပါစေသတည်းလို့အရိဒံပြုတ်လိုက်တဲ့အခါကျတော့အဲ့မှာရုပ်ကကအထက်ကိုဆန်တွက်ပြီးမှမြုပ်သွားတာဟာဟုတ်ပြီဒီနေ့တော့ငါဘုရားကိုဖြစ်တော်မှာပဲဆိုပြန်လာပြီးအဲ့မှာခုနကအပ္ပရာဇိတပလင်ခွေထက်ဝဲဖွဲ့ခွေထိုင်နေတော်မူပြီးတရားအထုတ်တယ်အားထုတ်တဲ့အချိန်မှာညင်ဦးရမိုးချုပ်ကံနေကြတော့ပုပ္ပေနိဝါဒဆိုတဲ့ညံငိုရဗာညံငိုရပုပ္ပေနိဝါဒဆိုတာကအတိတ်ကဘယ်လိုဘဝမျိုးတွေမှာဘယ်လိုဖြစ်ခဲ့သလဲလို့အတိတ်ဘဝပေါင်း100 200 1000 2000 3000 3000 3000တတိပြန်ပြီးဆင်ကျင်လိုက်ရင်ကိုယ်ဘယ်ဘဝမှာဘာဖြစ်ခဲ့တယ်ဆိုတာကိုမြင်တဲ့ဉာဏ်ကိုပါခေါ်လဲပုပ္ပေနိဝါဒဉာဏ်ရတယ်ဒီဉာဏ်မျိုးဟာလူတမန်ရနိုင်တာမဟုတ်တာဝိဇ္ဇာဉာဏ်ပဲဟိုဒကာမကြီးတို့ဒကာကြီးတို့ပုတိအာပုတိအာဆိုတာမတွေ့ဘူးလားဆာလို့အဲ့ဒီပုကပုပ္ပေနိဝါဒဉာဏ်ကိုပြောတာပုကဘာကိုပြောတာလဲပုပ္ပေနိဝါဒဉာဏ်ကိုပြောတာအဲ့ဒီညံကိုရတယ်ငါဘုရားပြစ်ပြီလားလို့သူ့ကိုယ်သူဆန်းဒီညံမျိုးကတောင်းတောင်းလို့ရပါမလားအတိတ်ကဘဝပေါင်းများစွာမှငါဘာဖြစ်ခဲ့ရသော်သိဖို့ညံကပုပ္ပေနိဝါဒညံဒီညံကိုလူတမန်မရနိုင်ဘူးဒီတော့ငါဒီညံကြီးတော့ရတော့ဘုရားပြစ်ပြီလားလို့ကိုယ့်ကိုယ်ကိုသုံးသပ်ကြည့်လိုက်မဖြစ်ဘူးကိလေသာတွေကြံနေသေးတယ်လောဘဒေါသမောဟတွေမာနတွေကြံနေသေးတယ်မဖြစ်သေးဘူးအဆောရာဆက်ပြီးအားထုတ်တယ်သကောင်းညာကြတော့ဒိဗ္ဗဆက်ကူဆိုတာနတ်မြတ်စီလိုဟာမျိုးရတယ်ဒိဗ္ဗဇကုရတဲ့ကငါဘုရားပြစ်ပြီလားလို့ဆင်ញင်လိုက်တာ ဒိဗ္ဗဇကုဆိုဒီနေရာနေပြီးမျက်စိမိတ်ပြီးကြည့်လိုက်ရင်ရန်ကုန်ဘက်မှာဘသူဟာဘာလုပ်နေသလဲဆိုတော့ထင်းထင်းရှားရှားကြီးဗီဒီယိုပိတ်ကားပေါ်မှာမြင်တယ်လို့မြင်တာကိုဒိဗ္ဗဇကုနတ်မျက်စိဒိဗ္ဗဆိုဒေဝကိုပြောတာနတ်မျက်စိပေါ့ဒုတိယအဆင့်မှာဗာရတယ်အရင်တော့ကတော့အတိတ်ဘဝတွေကိုပြန်သိတဲ့ဉာဏ်ကိုရတယ်အခုနတ်မျက်စိလို့မြင်နိုင်တဲ့ဉာဏ်ကိုရတယ်ဖျားပြစ်ပြီလားလို့သုံးသပ်ကြည့်လိုက်မဖြစ်ဘူးဘာမဖြစ်သေးဘူးလဲဘုရားမဖြစ်သေးဘူးငါအာသောတရားမကုန်သေးဘူးဘာမကုန်လို့ဘုရားမဖြစ်တာလဲအာသောတရားမကုန်သေးလို့ဘုရားမဖြစ်ဘူးတဲ့အဲ့ဒါနဲ့ဆက်ပြီးအားထုတ်တယ်၄နာရီလောက်ရောက်တော့မိုးကလင်းတော့မယ်အာယုံကတက်ဆပြုတ်နေပြီဘုရားကလည်းမဖြစ်နိုင်သေးဘူးလက်ပြမနဲ့ဘုရားမဖြစ်လို့ရှိရင်တော့မဖြစ်ဘူးဆိုပြီးဒိဋ္ဌာနဲ့လုံနေတော့ဟုတ်လားမိုးကလင်းလာပြုတ်လာပြီဘုရားကလည်းမဖြစ်သေးဘူးအဲ့ဒီချိန်ကျတော့ပြန်သုံးသပ်လိုက်ပုပ္ပေနိဝါဒနိဝါဒညာလဲရပြီဘုရားမဖြစ်ဘူးဆိုတော့ငါဘာလို့နေတယ်လို့သူကသူပြန်ဆင်ញင်လိုက်တယ်ပြန်ဆင်ញင်လိုက်တဲ့ကမှာကိုယ့်ကိုထိုင်စဉ်းစားလို့တော့မရဘူးအဲ့တော့ तू ကတထာကတဆိုလာခြင်းကောင်းသောရှေးကဘုရားများခဲ့သူလာတဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ထွက်တယ်အဲ့တော့ရှေးကဖြစ်ခဲ့ဘူးသောဘုရားအဆူဆူသည်ဘုရားပြစ်ကံဒီမှာဘယ်တရားများဆင်ញင်တယ်လို့ပြန်ပြီးတော့သုံးသပ်လိုက်တာပေါ့ပုပ္ပေနိဝါဒညာရတော့ရှေးဘုရားတွေဘယ်လိုများလောက်ခဲ့တယ်လဲနီလန်းရှူရှာလိုက်တဲ့အခါကျတော့လက်စတတ်တော့အရိစ္ဆသမုပ္ပါဆိုတဲ့တရားကိုအနုလုံပရိလုံစင်ခြင်းမှသဗ္ဗညုတညာရတယ်ဆိုတဲ့အာကိုသွားတွေ့တာသွားတွေ့လိုက်တဲ့အခါကျတော့အရိစ္ဆသမုပ္ပါဆိုတဲ့တရားကြီးကိုအနုလုံပရိလုံစင်ခြင်းလိုက်တာအဲ့ဒီလိုလဲစင်ခြင်းပြီးတော့ဖတ်ဆိုတကားတဲ့ enlightened ဆိုတာတခါညာအလင်းကြီးသဗ္ဗညုတညာတမ္မာတော်တမ္မောရိပေါ့ဟုတ်လားတမ္မာတော်သဗ္ဗညုတညာအလင်းကြီးကဖြန်းဆိုပွင့်ထွက်လာတာဘယ်အချိန်မှလဲအရိစ္ဆသမုပ္ပါကိုဆင်ကျင်သောအခါမှဘုရားညာဒီပြည့်စုံသွားတဲ့အာသဝတရားတွေအလုံးကုန်ခန်းသွားတယ်အဲ့ဒီအချိန်မှဟုတ်လားအာသဝခရညာဆိုတာပေါ်လာပြီးဘုရားဖြစ်တယ်ဒါဖြင့်ဘုရားဖြစ်မှုမှာပင်လင်းဘာပါရပရိစ္ဆာသမုပ္ပါပါရတယ်အဲ့ဒီလိုအကြောင်းကြောင်းတွေကိုလေ့လာကြည့်လိုက်တော့ဘုရားအစဉ်ဆက်ပရိစ္ဆာသမုပ္ပါမှာအခြေခံ၍တန်တရားကထွက်လန်းကိုရှာတာဘာဖြစ်လို့ရှာတယ်လို့ဆိုပရိစ္ဆာသမုပ္ပါဒီလိုလက်ရဘက်ကနေပြီးတော့ပေါ့မိကလေးကဒီဘက်ကဟိုမိကြီးကထွန်းလာတော့ဟိုဘက်ကနေပြီးတော့ဒီဘက်ကိုလဲလို့ရှိရင်အဝိဇ္ဇာသင်္ခါရဝိညာဏယုတ်သလာနာဘဒဝေဒနာသနာဥပါရံကံသွားလို့ရှိရင်အဲ့ဒီလိုလက်ရရစ်လဲလို့ရှိရင်အဲ့ဒါကိုအနုလုံလို့ခေါ်တယ်ဘာလို့ခေါ်လဲအနုလုံဆိုတာသရဝါရီတန်တရားမှာအဲဒီတန်တရားပဲလို့လဲတယ်လေတပွားနဲ့တပွားဆက်ဆက်ပြီးပဲလို့ဖြစ်တယ်လေဆိုတာပြတာကိုအနုလုံပရိစ္ဆာသမုပ္ပါအနုလုံဆိုတာတန်တရားလဲပုံကိုပြတာဘာကိုပြတာလဲဒီဘက်ကနေပြီးတော့ဇယမရဏကနေပြီးတော့ဟုတ်လားဒီဘက်ကိုသွားရင်ပြန်ပြီးတော့အပြန်သွားရင်ပฏิလုံလို့ခေါ်တယ်ဘာလို့ခေါ်လဲအပြောင်းပြန်သွားတာအဲ့ဒါလို့ပြောင်းပြန်သွားလို့ရှိရင်တန်တရားပြတ်ပုံဖြတ်ပုံကိုပြတာတန်တရားလဲပုံကိုလည်းသိပြီးမှတန်တရားတဲ့ကဘယ်လိုထွက်ရတယ်လဲဆိုတော့သိတာပฏิလုံအပြင်သွားလို့မှသိတာဒါဖြင့်တန်တရားဘာကြောင့်တရားတွေလည်းနေရသလဲတန်တရားကထွက်အောင်ဘယ်လိုလုပ်ရမလဲဆိုတာမသိဘဲနဲ့ဘုရားဖြစ်ပါမလားအဲ့တော့ဘုရားဖြစ်မှုမှာသဗ္ဗညုတညာရဲ့စေစုံတဲ့သဘောအာသဝတရားအကုန်ကုန်ခန္ဓာတရားတွေဒီလိုတန်တရားလည်းတယ်တန်တရားတွေကထွက်ခြင်းဒီလိုလုပ်ရတယ်ဆိုတော့နီးကိုသိမှသာလျင်ဒီအပေဟာဒုက္ခတန်တရားတွေကနေပြီးတော့ဟာဘာလို့နိုင်မလဲတရားတွေကျွတ်နိုင်လွတ်နိုင်တာပေါ့ဒါဖြစ်ရှင်တရားဓမ္မများအခုပရိစ္ဆာသမုပ္ပါကိုလေလာတာတန်တရားလဲခြင်းလို့လားတန်တရားတွေကထွက်ခြင်းလို့လားဒါဖြင့်ဒီဘဝကိုဘာလို့ပို့လာလဲလို့မေးတယ်ဘုရားကဒီဘဝအပေတကားပိတ်အောင်တန်တရားလွတ်အောင်ကျွတ်အောင်လုပ်ပို့လာတယ်လို့မပြောဘူးလားသမင်းစားရရေးအတွက်သာသမီမွေးပို့လာတာမဟုတ်ဘူးဘာလို့ပို့လဲတန်တရားကထွက်ပေါက်ရှာပို့လာတာတန်တရားကလွတ်နိုင်ကျွတ်နိုင်တဲ့နီလန်းရအောင်လုပ်ပြီးတော့ကြင်ကြံပွားများအားထုတ်ပြီးလွတ်အောင်ကျွတ်အောင်ယုံထွက်ပို့လာတာဒီလိုပို့ပွားရဲ့အဓိပ္ပာယ်ကိုသတ်မှတ်ဖို့မလိုဘူးလားအဲ့ဒါလို့ဆိုရင်တန်တရားကလွတ်နီးကျွတ်နီးကိုမသိဘဲနဲ့ဘယ်လိုလုပ်ပြီးလွတ်မှာလဲသိဘူးတန်တရားဘာကြောင့်လဲရဆိုတော့အကြောင်းကိုသိမှဒီအကြောင်းကိုသတ်မှတန်တရားလွတ်ကြောင်းကိုရမှာကိုအဲ့ဒီတော့ဘုန်းကြီးကဝိပဿနာအလုပ်ကိုလုပ်တော့မယ်ဆိုတော့ရှေးဆရာအစဉ်ဆက်ဘယ်လိုလုပ်ခဲ့ဘူးသလဲလို့သူကဘုရားအစဉ်ဆက်မြတ်စွာဘုရားရှေးဘုရားတွေဘယ်လိုလုပ်ခဲ့ဘူးသလဲလေးလာတိုက်ကပရိစ္ဆာသမုပ္ပါကိုနားလည်မှတန်တရားထွက်လို့ရတယ်ဆိုတာသိတယ် အခုလည်းဘုန်းကြီးကပရိစ္ဆေသမုပ္ပါဒ်ကိုဘာညာရင်းနားမလည်ဘူးလောလောဆယ်မှာဗမာပြည်မှာပေါ်ပေါက်ခဲ့တဲ့ဝိပဿနာတွေထဲမှာရှေးဆရာတွေဘယ်လိုလုပ်ခဲ့ရသလဲဆိုတာကိုလေ့လာတာပေါ့ဒါတက္ကသိုလ်ကျောင်းဆရာတယောက်သူသေးသည်တယောက်နေနဲ့လေ့လာတာလေ့လာတော့ဗမာပြည်မှာဝိပဿနာဘယ်တော့မှစပေါ်တော့ဆိုတာလေ့လာဖို့မလိုဘူးလားမင်းလုံးမင်းလက်ထက်တတိတော်မှာဗမာပြည်မှာဝိပဿနာမရှိသေးဘူး။လယ်ရီဆရာတော်ကြီးပေါ်ထွန်းလာတော့မှပြည်ပေါ်မင်းလက်ထက်နဲ့အင်္ဂလိပ်ဗမာပြည်အုပ်ချုပ်တဲ့အချိန်ကြမှာဗမာပြည်မှာလေဝိပဿနာဝိပဿနာဆိုတဲ့စကားဟာခေတ်စားလာ။ဘာလို့ခေတ်စားရလဲဆိုတော့လယ်ရီဆရာတော်ကကဘာကိုဗမာကိုတော့အင်္ဂလိပ်ကအုပ်ချုပ်တယ်အင်္ဂလိပ်ကိုပြန်ပြီးဗမာကအုပ်ချုပ်နိုင်အောင်ပြန်ပြီးတော့ဩဇာလွှမ်းမိုးနိုင်အောင်လုပ်မယ်သာသနာနဲ့လုပ်လို့ရတယ်။ဘာနဲ့လုပ်လို့ရလဲ။အဲ့တော့ကဘာကိုသာသနာပြုကျင်ရင်ပါဠိစာပေတွေကိုသင်ကြားပြီးတော့ဟုတ်လားပရိယတ်တိနဲ့သွားလို့ရမလားလို့ဒီလိုစဉ်းစားတာပေါ့ဆရာတော်ကြီးကလည်းအကမှပဏိတာဘွဲ့ရအောင်အလွန်ဒီလစ်ဟုတ်လားစာပေအရာမှာဒေါက်တာဘွဲ့ရတာတဲ့ဆရာတော်ကြီးအင်္ဂလိပ်ကပေးရတာနော်ဗမာပေးတာမဟုတ်ဘူးအဲ့ဒါလို့ရတဲ့ဆရာတော်ကြီးကကဘာကိုသာသနာပြုရင်ပါဠိဘာသာနဲ့သာသနာပြုမယ်လို့စဉ်းစားလိုက်တဲ့အခါကျတော့အင်္ဂလန်ပြည်မှာသူ့တက်တောင်မှပါဠိတတ်တဲ့ပုဂ္ဂိုလ်ကပေါ့ပေါ်ပေါက်နေတယ်။အဲ့ဒီလူကဘယ်သူလဲဆိုတော့ဒေါက်တာရိုက်စ်ဒေးဗစ်ဆိုတဲ့ပုဂ္ဂိုလ်။အဲ့ဒီပုဂ္ဂိုလ်ကခရိယံဘုန်းကြီးတစ်ပါးရဲ့သားခရိယံတရားဟောဆရာတယောက်ရဲ့သားဉာဏ်ပညာအလွန်ထက်တယ်။အဲ့တော့သူ့ဖေကသူ့ကိုပြောတယ်ငါသားတဲ့မင်းပါဠိဘာသာကိုလေ့လာကြည့်စမ်းကွာ။ဘာလို့ကိုလဲဖေ။အဲ့ဒီဘာသာထဲမှာပါဠိစကားထဲမှာပါတဲ့ဘုရားဘာသာအကြောင်းကိုမင်းသိရင်ခရိယံရှုတော့ကနေအကုန်ဖျက်ဆီးပလိုက်စမ်းကွာ။ဒီဝကြကဘာလို့ဝင်။ဘုရားဘာသာကိုဖျက်ဆီးမလို့ပါဠိကိုလေ့လာခိုင်းတာ။ဖျက်ဆီးမလို့လေ့လာခိုင်းတာ။ဘာလို့ဆိုတော့ပါဠိဘာသာနဲ့ရေးထားတဲ့ဘုရားဘာသာအကြောင်းသိမှပါဠိစာတတ်မှဒီဘက်ကနေပြီးခရိယံဘာသာနဲ့ဘာလို့လို့ရ။ဖျက်လို့ရမယ်။ဆိုတော့မြင်တဲ့အတွက်သူကသူ့သားကိုလေ့လာခိုင်းလိုက်တာ။သူ့သားကလည်းဖေပြောတဲ့အတိုင်းနွန်းနွန်းကြိုးကြိုးကိုလေ့လာတာပါဠိဘာသာမှာတပတ်ကံကတတ်တဲ့လူတယောက်ဖြစ်သွားတယ်။နော်ထူးသွားတာကသူ့ဖေပြောသလိုခရိယံဘာသာနဲ့ဗုဒ္ဓဘာသာဖြစ်တဲ့လောက်ကတော့မလုပ်ဘူးသူကိုယ်တိုင်ဗုဒ္ဓဘာသာဖြစ်သွားရောဗျာ။အဲ့ဒီရင်သူ့ဖေလည်းပဲတခါရင်တို့မနာပြေးပြီးတော့ဒီတခါကြီးကဘာလုပ်လဲဆိုတော့အင်္ဂလန်ပြည်မှာပါဠိတက်ဆိုဆိုင်ဒီပါဠိကျမ်းစာအသင်းတော်ကြီးဆိုတာတူတောင်လိုက်တာ။ပြီးတော့မှဗမာပြည်မှာပါဠိဘာသာနဲ့မြန်မာဘာသာရောက်အောင်ပါဠိစာပေနဲ့ရေးထားတဲ့ဗိဒကကျမ်းကောင်ကိုမြန်မာစာနဲ့ဘာသာပြန်ထားတဲ့မြန်မာပြန်နေမပေါ်ခင်နှစ်ပေါင်းများစွာစောစောစီးစီးကလေးကပါဠိကျမ်းကနေစာပေတွေအလုံးကိုအင်္ဂလိပ်လိုဘာသာပြန်ပြီးသားဖြစ်သွားရောနော်ဒါကြောင့်မလို့မြန်မာစာပေတွေကိုဗုဒ္ဓဘာသာမရောက်ခင်ကလေးကအင်္ဂလိပ်စာပေတွေကိုဗာပြစ်နေဗုဒ္ဓဘာသာရောက်နေပြီဗျတောင်းနေပြီအဲ့လိုရောက်နေတဲ့အချိန်မှာဆရာတော်ကြီးကသူတို့နဲ့သွားပြီးတော့ဟာလာပြိုင်ပြီးပါဠိစာပေတွေပါဠိပြောလို့သွားပြီးအကြောင်းထူးမှမဟုတ်ဘူးအဲ့တော့သူတို့ဘာမလုပ်သေးဘူးလဲကြီးလိုက်တာပေါ့သူတို့ပရိယတ်တော်တတ်နေပြီပฏิပတ်မတတ်ဘူးဘာမတတ်ဘူးလဲအကျင့်နဲ့ပတ်သက်မတတ်ဘူးဆိုတဲ့အချိန်မှာသူကမန္တလေးမှာပဲဗျဆရာဥကျော်ရန်တို့ပါဝင်ဟာလာပါဠိဘာသာကျွမ်းကျင်တဲ့လူတွေနဲ့ဟာလာသူတပည့်ဥညာဏဆိုတာအင်္ဂလိပ်စာတက်တယ်ဒီပုဂ္ဂိုလ်တွေနဲ့အားလုံးပေါင်းပွဲပြီးတော့ကျုံးတိတ်ကသာသနာအဆောက်အုံတစ်ခုမှာဒီမှာအစည်းအဝေးလုပ်ပြီးတော့ကမ္ဘာသာသနာပြုအဖွဲ့ဆိုတာကိုဖွဲ့ခဲ့ဘူးတယ်ဘယ်မှာဖွဲ့တာအဲ့ဒီအချိန်မှာမဆုံးရင်တိုက်မှာသူတပည့်ဥညာဏရှိတယ်အဲ့ဒီတော့အဲ့လိုဖွဲ့ပြီးတော့ကမ္ဘာကိုသာသနာပြုမယ်လုပ်တဲ့အခါကျတော့ဝိပဿနာနဲ့ပြုမှရမယ်ဆိုတာသိသွားတဲ့ကြောင့်ဝိပဿနာသာဥဝိပဿနာဒီပဏီဆိုတာကိုရေးလိုက်တာအဲ့ဒီဝိပဿနာဒီပဏီထွက်လာတော့မှဗမာပြည်မှာဝိပဿနာဆိုတဲ့စကားလုံးတာထင်ရှားလာနောက်တော့မိုးညင်းဆရာတော်တို့မင်းကွန်းဆရာတော်တို့အစကြီးတဲ့ပုဂ္ဂိုလ်တွေဝိပဿနာဆရာကြီးတွေဖြစ်နေပေါ်လာတယ်ပေါ်လာတဲ့အချိန်မှာမင်းကွန်းဆရာတော်လက်ထက်ကြတော့မှမိုးညင်းဆရာတော်ဘုရားကြီးလက်ထက်ကြတော့မှယောဂီဆိုတဲ့လူတွေကဝိပဿနာအထုတ်တဲ့အပိုင်းကိုရောက်လာတာအရင်တော့ကဝိပဿနာလူတွေကမဆိုင်ဘူးဘုံကြီးတွေလုတ်တဲ့အလုံးလို့လူတွေကချင်းနေတာဘုံကြီးဆရာတော်လက်ထက်ကြတဲ့ခါကျတော့လူတွေပါအထုတ်လာပြီးတော့ယောဂီဆိုတဲ့စကားလုံးအသုံးပြုလာတယ်လူတွေတရားအထုတ်တဲ့လူကိုဘယ်လိုခေါ်လဲယောဂီလို့ခေါ်တယ်ယောဂီလို့ခေါ်တဲ့ခါကျတော့ဥတင်ဆိုတဲ့ နည်းနည်းညာပညာထက်မြက်တဲ့လူတယောက်ကမလုပ်လိုက်လို့ယောဂီသွေးဆေးဆိုပြီးလုပ်လိုက်တာကြည်ကြည်တဲ့ချမ်းသာသွားတယ်ဒါဆိုဒီညာမှာလူတွေကယောဂီဆိုတဲ့စကလုံးကြိုက်နေတော့အဲ့ဒီမှာယောဂီကိုသုံးပြီးတော့တခါတည်းယောဂီသွေးဆေးယောဂီသွေးဆေးမအိုသေးတဲ့လူအပြိုလေးနဲ့တူပါညာဆိုပြီးရှောက်လုပ်လိုက်တာအဲ့ဒီတခါကြီးကကြည်ကြည်တဲ့ချမ်းသာသွားတယ်အခုယောဂီချမ်းဆိုတာကြီးကနေ့တိုင်းမဟုတ်ရေကန်နေနဲ့ရေတာပန်းနေနဲ့မျိုးစုံနဲ့ဟုတ်လားအဲ့ဒီမှာဒီလူချမ်းသာသွားဘူးတဲ့သူကပြောတယ်ဟုတ်လားဒီလိုသူလုပ်ခဲ့တာနော်အဲ့တော့ဒီနေရာမှာဗုဒ္ဓဘာသာဟာဗမာလူမျိုးတွေတဲမှာဘယ်အချိန်ကျမှဝိပဿနာတည်တည်ချာချာပေါ်ထွန်းလာတယ်လေလို့ဆိုလို့ရှိရင်သတ္ထသင်္ဂန္နာတင်ပြီးမှရိတ်တာတွေရိတ်တာတွေအရှိုးအရှိုးပေါ်ပေါက်လာပြီးတော့ဗမာနိုင်ငံမှာသူဒီဝိပဿနာအလုပ်ကြီးထွန်းလာတာသို့တော့တကယ်ဝိပဿနာကိုစတင်ပြီးတော့သွတ်သွင်းလာတဲ့လူသိရှင်ကြားဖြစ်အောင်လုပ်လာတဲ့ပုဂ္ဂိုလ်ကတော့ဘယ်သူလဲ။လေဒီဆရာတော်ဘယ်သူလဲ။လေဒီဆရာတော်အဲ့ဒီလေဒီဆရာတော်ကဝိပဿနာနဲ့ပတ်သက်ပြီးတော့စောင့်တေတိုင်းမှာဝိပဿနာအလုပ်နဲ့ပတ်သက်ပြီးတော့ခန္ဓာဝိညာဉ်ရောရှုအောင်ယူနည်းတွေကိုရေးတဲ့အခါမှာစသက်ကတုတ်ဆိုတဲ့ဟာပေါ်မှာအခြေခံတယ်။ဘာပေါ်မှာအခြေခံလဲ။ပြီးတော့မှသူကပရိစ္ဆာသမုပ္ပါဟာအရေးကြီးကြောင်းပရိစ္ဆာသမုပ္ပါနားလည်ဖို့လိုကြောင်းသူ့ရဲ့ပရမတ္ထသံခိတ်ဆိုတဲ့အကြောင်းမှာဘယ်လိုရေးလိုက်လဲဆိုရင်ယုံနံဓမ္မသင်္ခါရဤတဲ့ပရိစ္ဆာဓာတ်သမုပ္ပါကိုအတတ်ထင်ထင်ပိုင်ပိုင်မြင်မှခင်္ခါယုံမှ16ပါးနဲ့ခင်္ခါဝိတရဏဝိတုဒ္ဓိဆိုတာဟာဒိဋ္ဌိနဲ့ဝိသိကိစ္စကိုခွာတာ။ဘာနဲ့ဘာနဲ့ကိုခွာတာ။သီလဝိသုဒ္ဓိ၊စိတ်တဝိသုဒ္ဓိ၊ဒိဋ္ဌိဝိသုဒ္ဓိပြီးမှကင်္ခာဝိတရဏဝိသုဒ္ဓိဆိုတာရောက်တဲ့အတွက်ဒိဋ္ဌိနဲ့ဝိသိကိစ္စကိုပယ်ပြီးဒါကင်္ခာဝိပရိစ္ဆာဓာတ်သမုပ္ပါကိုအတတ်ထင်ထင်ပိုင်ပိုင်မြင်မှသမငါရှင်ငါမြင်လို့ရလားအတတ်ထင်ထင်ပိုင်ရန်ပိုင်ပိုင်မြင်ရမလားအတတ်ထင်ထင်ပိုင်ပိုင်မြင်မှတဲ့ကင်္ခာယုံမ16ပါးနဲ့10ပါးဝီစီဒိဋ္ဌိပြပြကင်းစင်ခွာတယ်။ဒါပြန်ဒိဋ္ဌိခွာခြင်းဘာသင်ရ?သမငါရှင်ငါသင်ရမလား?နိုင်နိုင်ချွတ်ချွတ်သင်ရမလား?ပိုင်ပိုင်မြင်အောင်သင်ပိုင်ပိုင်မြင်အောင်သင်ဒီတရားကိုချက်မှတ်ပေးခဲ့တယ်။အဲ့ဒီမူကိုဘယ်သူလိုက်ပါသလဲလို့လိုက်ကြည့်လိုက်တဲ့အခါအခြားဝိပဿနာရိပ်တာတွေနဲ့ဆရာတွေကမလိုက်ဘူး။မိုးကုတ်ဆရာတော်ကြီးကဒီကိစ္စအရေးကြီးတယ်ပရိစ္ဆာသမုပ္ပါတရားဟာအရေးကြီးတယ်ဆိုပြီးတော့လေဒီဆရာရဲ့လေဒီဆရာတော်ရဲ့မူအတိုင်းပရိစ္ဆာသမုပ္ပါရဲ့အရေးပါအရာရောက်ပုံကိုဆရာတော်ကြီးဒီအပုတ်ပေါင်းထောင်ကျော်ဟောခဲ့ပါတယ်အဲ့ဒီထောင်ကျော်တဲ့ကအခုအပုတ်600ဆိုဘုန်းကြီးကအချင်းချုပ်ရေးပြီးတော့စောက်လေးရွယ်ရေးပြီးခဲ့ပါပြီအခုဘောဂဝိပဿနာအလုတ်စံတရား39အုပ်အနှစ်ချုပ်ဆိုပြီးတော့အဲ့မှာအနှစ်ချုပ်ရေးပလိုက်ပြီပုတ်ရေပေါင်း600လောက်ဘုန်းကြီးရေးပြီအဲ့ဒီလိုသေချာလေးလိုက်အပုတ်တိုင်းမှာပရိစ္ဆာသမုပ္ပါမပါပဲနဲ့လွတ်ပြီးတော့ဟောတဲ့တရားလိုတပုတ်မှမပါဘူးအကုန်လုံးဘာနဲ့ပဲခြေထားပရိစ္ဆာသမုပ္ပါနဲ့ခြေထားဒါပြင်ဗုဒ္ဓပရိစ္ဆာသမုပ္ပါအရေးမကြီးဘူးလားအဲ့ဒီပရိစ္ဆာအဲ့ဒီပရိစ္ဆာသမုပ္ပါအရေးကြီးကြောင်းကိုလေရီဆရာတော်ဘုရားကြီးကစပြီးသိတယ်သိတဲ့အတိုင်းဘုဘုတ်ဆရာတော်ဘုရားကြီးကလိုက်တယ်အဲ့ဒီအကြောင်းကိုကဘာမှာအခုဇာဟုတ်တို့ဖတ်နေတယ်အဲ့ဒီဇာဟုတ်က Living Buddhist Master ဆိုပြီးတော့တက်ရှိတင်ရှားဝိပဿနာဆရာကြီးများဆိုပြီးတော့ Jack Confucius ဆိုတဲ့အမေရိကန်ဝိပဿနာဆရာကြီးတစ်ယောက်ကရေးတာအဲ့ဒီဇာဟုတ်ကလေးဘုန်းကြီးစီမှာရှိအဲ့ဒီထဲမှာဘုဘုတ်ဆရာတော်အကြောင်းရေးထားတယ်သူကအဲ့ဒီရေးပုံရေးနည်းကလေးဖတ်ကြည့်လိုက်တော့မှအာဒီပုဂ္ဂိုလ်ကအလွန်ထူးခြားတယ်ဆိုတာသိသွားတာကဘာကလာလေးလာတဲ့လူတွေရေးတာနော်အခုဒီဂျက်ကွန်ဖီဆိုတာအမေရိကန်နိုင်ငံမှာဝိပဿနာရိပ်သာကြီးထူထောင်ပြီးတော့အခုတရားပြနေတာအမေရိကန်လူမျိုးဘယ်လောက်စိတ်ဝင်စားလဲဆိုအဲ့ဒီရိပ်သာမှာတရားအထုတ်ဖို့အခွင့်ရဖို့ဆိုတာနှစ်နှစ်ကြိုပြီးတော့ဘုကင်လောက်ရတယ်တလကိုအမေရိကန်ဒေါ်လာ2000ပေးရတယ်ဗမာငွေနဲ့ဆို8000ပေးရတယ်အဲ့ဒီလိုတော့ပေးရရင်ဗမာလူမျိုးတယောက်မှလာပြီးအထုတ်မှာမဟုတ်ဘူးနော်အခုတော့ဟိုမှာအဲ့ဒီလိုတလကို2000နှစ်နှစ်ကြိုပြီးတော့ပေးတယ်ပေးပြီးတော့မှတလတခါတရက်တပတ်ကိုတလအားထုတ်ရတယ်အဲ့ဒီမှာအားထုတ်တဲ့လူတွေဟာပြီးရင်နောက်တလဆက်ပြီးအားထုတ်ခွင့်ပေးပါဆိုပြီးတော့သူကအိမ်မပြန်တော့ဘူးဒီမှာပဲဆက်ကငွေ2000ဒေါ်လာ2000ငွေ9000ပေးပြီးတော့လုံနေတော့တာ အဲ့ဒါလောက်ကြီးကျယ်တဲ့ရိတ်သာကြီးဖြစ်နေအဲ့ဒီရက်ကောင်းပြီးဆိုတော့ဗမာပြည်ကိုလာပြီးဖုံးကြီးဝုတ်ပြီးတော့အချိန်ကောင်းများစွာလေ့လာခဲ့တယ်။ကုတောင်ပုလူကိုလည်းလေ့လာခဲ့တယ်။လယ်ရီကိုလည်းလယ်ရီဆရာတော်မဟုတ်ဘူး။ဥပခင်ပေါ့ဆရာသက်ကြီး။နောက်မိုးညင်ဆရာတော်မိုးဒီအခုမိုးကုတ်ဆရာတော်စားရှိတဲ့ပုံကိုယ်တွေအားလုံးကြောင်းကိုရေးထားတယ်။ရေးထားတဲ့အတိုင်းမှာသူဘယ်လိုရေးထားလဲဆိုဘုန်းကြီးကစိတ်ဝင်စားဖို့ကောင်းလို့အင်္ဂလိပ်လိုပထမပြောပြ။မိုးကုတ်ဆရာတော်ရဲ့နီးပေါ့မိုးကုတ် technique is unique and profound ဆိုပြီးတော့သူဒီလိုရေးတယ်ဘသူနဲ့မှမတူတမှုထူးခြားတယ် unique ဆိုတာတတိတခြားပေါ့တဘာသာပဲသူကဘသူနဲ့မှမတူဘူး profound ဆိုတာအလွန်ထင်ရှားတယ်အမလွန်ပြတ်သားတယ်ဟဲ့လားအမတမ်းမှအားကောင်းတယ်ပေါ့ he follows the in the footsteps of lady siaroသူဒီလေဒီဆရာတော်ကိုချီအားထားလိုက်လို့ဖြစ်တယ်ဗမာစကားမှာချီအားနင်းတယ်ဆိုတဲ့စကားမပါဘူးလားအဲ့ဒါကိုသူက in the footsteps of lady ဆရာတော်လေဒီဆရာတော်ကိုချီအားနင်းတယ်ထပ်တူထမ်းမြသူ့တိုင်းလိုက်တယ်ဗော putting much emphasis upon the theory of dependent origination ဆိုပြီးတော့သူကဒီလိုဘာပဲချီအားလိုက်တယ်လဲဆိုပရိစ္ဆာသမုပ္ပါတရားတော်မြတ်ကိုအလုံးအဖို့ထားတမို့ထားလေးစားစွာအလေးနဲ့ထားတဲ့နေရာမှာတဲ့မဟုတ်ဆရာတော်ဒီလေဒီဆရာတော်ခြေအားနင်းလိုက်ပြီးတော့ဒီဝိပဿနာနည်းကိုတည်ထွင်ပေးခဲ့တယ်ဒီလိုသုံးသပ်ထားတော့ဒါကဗတ်အမြင်တော့ကမာလူမျိုးမဟုတ်ဘူးအဲ့ဒီအမြင်တွေကိုလေ့လာကြည့်လိုက်တော့ခေါင်းကြီးကဒါပြည့်လို့ရှိရင်ဘယ်နည်းနဲ့ငါတရားအထုတ်တဲ့တည်းဒီဘယ်နည်းနဲ့တရားအပြတဲ့တည်းဆိုတာစဉ်းစားဖို့မလိုဘူးလားလိုလိုက်တဲ့ကဆရာကောင်းနီးကောင်းဆိုတာလိုလာပြီသာသာပြပြောတယ်သူတော်ရှိကမြတ်တရားနာกว่าပထမသူတော်ကောင်းဆရာသမားကိုဘာလို့อ่ะရှာသူများသူတော်ကောင်းမဟုတ်ဘူးလို့မပြောလို့ဘူးဘုန်းကြီးစိတ်ထဲမှာသူတော်ကောင်းပို့ပြီးနှစ်သက်တဲ့ဆရာပေါ့ဗျာကို့အတွက်အသုံးကြမယ်ထင်တဲ့ဆရာဟဟ်ကို့အတွက်နှီးပေးလမ်းပြပြတဲ့နေမှာလိုရင်းတူရှင်းနဲ့ခရီးအောင်မဲ့ဆရာကိုရှာတာပေါ့သူများအမကောင်းဘူးလို့ပြောတာမဟုတ်ဘုန်းကြီးစိတ်ထဲမှာဒါကပိုကောင်းတယ်လို့ထင်တာနော်အဲ့တော့မိုးကုတ်ဆရာတော်နှီးကိုဘုန်းကြီးယူတယ်ဟဟ်ဒါအဲ့လိုယူမဲ့နေရာမှာတော့ဘုန်းကြီးလွယ်လွယ်ကူကူယူတာမဟုတ်ဘူးဘုဂုတ်ဆရာတော့ဘာဖြစ်သွားတယ်လဲဆိုတာမေးသေးတာအဲ့ဒီလိုနီးနေအားထုတ်တာတဲ့ဘုန်းကြီးကိုလာပြီးဓာတ်တော်မူတော်တွေဓာတ်ပုံတွေပြတာပေါ့ဘုန်းကြီးမိုးကုတ်သွားကြည့်တယ်အမရပူရသွားကြည့်တယ်ဓာတ်တော်တွေမူတော်တွေပြင့်တယ်ဩပြီးတော့မှသူ့စာပေတွေကိုလေ့လာကြည့်တဲ့အခါမင်းတို့ကပူဇာနေနန်းဆိုတာဘယ်သူလဲသိရလားကွာမသိပါဗျမှတ်ထားကွာသိရင်မပုတ်တဲ့လူမိရှုရင်ဓာတ်တော်ကြတဲ့လူကအဲ့ဒါပူဇာနေလန်းလို့တော့မှတ်တော့ကွာတဲ့အဲ့ဒါလိုကြိုးကြိုးတင်းတင်းပြောပြီးတော့မှအဲ့ဒီလိုပုတ်ကိုမျိုးကိုပူဇော်ခြင်းတည်တာလေအေတံမင်္ဂလမဟုတ်တမအဲ့ဒါကိုမင်္ဂလာခေါ်တာကွာဟလာပုရုသင်ကြီးသွားရှုပ်ကိုပူဇော်နေလို့ကတော့ဘာမှဖြစ်ဘူးလေအဲ့ဒါမင်္ဂလာမထိုက်ဘူးပူဇာနေနာမဟုတ်ဘူးအဲ့တော့သူတလောက်ပြောရဲတယ်သူတကယ်ပဲဖြစ်ခဲ့သလားဆိုတော့ဖြစ်လားမဖြစ်ဘူးလားဖြစ်တယ်အခုဘုန်းကြီးကလေ့လာကြည့်လိုက်တဲ့မိုးကုံနီးနဲ့တရားအားထုတ်လို့တရားခရီးရောက်ပေါက်မြောက်ပြီးတော့ယဟန်ကိစ္စပြီးသွားတဲ့လူဘယ်နှပါးများရှိတယ်ဆိုတော့သူတို့မှတ်တမ်းမှာ6ပါးတောင်ရှိတယ်အခုဒါမိုးကုတ်ဆရာတော့နောက်ပိုင်းမှာအဲ့ဒါလိုသေသေးချာချာလေ့လာကြည့်လိုက်တော့အားမရသေးတာနဲ့မုံရွာကိုသွားတယ်ဘုဘကအလုံးတစ်ဖက်ကရွှေတောင်ဦးဆိုတာသွားတယ်ဘုန်းကြီးကမိုးကုတ်ဆရာတော့လေဒီဆရာတော့ဘယ်လိုများစင်ညာပွားများအားထုတ်ခဲ့တယ်လဲဆိုပြီးသွားကြည့်သေးတာလေရီနီကိုယူမဲ့ဆိုတော့ဟဟလာသွားကြည့်တော့မှတကယ်ကိုပြညာပွားများအားထုတ်ခဲ့တဲ့နေရာတွေအခုတည်းကဂူတွေဟိုမှာထိမ့်သိမ့်တောက်လျှောက်ထားတာတွေရှိတယ်အဲ့တော့မှအင်းဒီစားတော်တွေကတော့ကိုးစားထိုက်တယ်သူတော်စိက္ခဆိုတာမသူဟဟလာသူတော်မဟုတ်တာစိက္ခမင်းအချင်းကုန်လူပါမဖြစ်ဘူးလားဒါကြောင့်မလို့ကိုကအားကိုထိုက်တဲ့လူကားကိုထိုက်တဲ့ပုဂ္ဂိုလ်ဆရာကောင်းသမားကောင်းကိုရှာမယ်ဆိုပြီးတော့ရှာတာနောက်ဆုံးမှဒီဆရာတော်ကြီးနှစ်ပါးဟာကိုယ်ကထိုက်တယ်လို့ဘုန်းကြီးစိတ်ထဲမှာသာအားကိုထိုက်တယ်ပေါ့သူနီးတွေတိုင်းလိုက်နာကျင့်တန်လုပ်တဲ့နယ်လို့ဘုန်းကြီးသာလက်ခံလိုက်တာပါ